မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလေးလာဆန်းစစ်ခြင်းလို့နာမည်ပေးထားတဲ့ဆွေးနွေးပွဲတစ်ရက်ကို88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုကိုကြီးကိုတက်ရောက်ခဲ့ပြီးတော့မနေ့ကဒီအမေရိကန်ကွန်ဂရက်လွှတ်တော်အစအဦးမှာကျင်းပခဲ့ပါတယ်ဒီခန်းနာမှာ88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကိုကမ္ဘာတစ်ဝှမ်းကဒီမိုကရေစီရေးလှုပ်ရှားမှုတွေကိုပံ့ပိုးကူညီပေးနေတဲ့ NED အဖွဲ့ရဲ့2012ခုနှစ်ဒီမိုကရေစီစုကိုလည်းဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးမှာဩဇာညောင်းတဲ့အထင်ကြီးလွှတ်တော်အမတ်တွေပါတက်ရောက်ခဲ့တဲ့ဒီခန်းနာအကြောင်းကိုကိုတိုင်တက်ရောက်သတင်းယူခဲ့တဲ့မက်ခင်ဖြူတွေကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါ Washington DC အခြေစိုက် NED အဖွဲ့ကကမ္ဘာတစ်ဝန်းကဒီမိုကရေစီရေးအတွက်ကိုကြိုးစွန့်ကြိုးပမ်းလှုပ်ရှားသူတွေကိုနှစ်စဉ်ပေးအပ်တဲ့ဒီမိုကရေစီစုကို2012ခုနှစ်တုန်းကကိုမင်းကိုနိုင်နဲ့အတူမြန်မာနိုင်ငံကလှုပ်ရှားသူ၄ဦးကိုပေးအပ်ခဲ့တာဖြစ်ပါတယ်။မနေ့ကစူပီပွဲခန်းနာကိုအချောင်းမျိုးမျိုးကြောင့်ကိုမင်းကိုနိုင်မတက်ရောက်နိုင်ခဲ့တဲ့အတွက်ဒီနှစ်မှာသူ့ကိုတည်သက်ခန်းနာပြုလုပ်ပြီးတော့ဂုဏ်ပြုချီးမြှင့်တာဖြစ်ပါတယ်။ဒီစုဟာမြန်မာဒီမိုကရေစီရေးကိုခွန်အားဖြစ်စေတဲ့စုတစ်ခုပါလို့ကိုမင်းကိုနိုင်ကပြောသွားပါတယ်
။ကျွန်တော်ကတော့ကျွန်တော်ရခဲ့သမျှစုတွေအလုံးကိုကျွန်တော်တယောက်တည်းကိုပေးတယ်လို့ဘယ်တော့မှမခံယူဘူး။ကျွန်တော်နဲ့အတူတိုက်ပွဲဝင်ကြခဲ့တဲ့လူတွေအလုံးကိုစားကျွန်တော်ပေးတယ်လို့ပဲဘယ်စုမှမဆိုခံယူပါရဲ။အဲဒီပေးအပ်တဲ့စုတိုင်းဟာကျွန်တော်အနေနဲ့ကတော့ကျွန်တော်တို့အထူးကြံဖြစ်နေတဲ့အချိန်ပေါ့ဒီတိုက်ပွဲထဲမှာကျွန်တော်တို့လူလိမ်ခံရတဲ့အချိန်မျိုးမှာဩငါတို့အထူးကြံမဟုတ်ပါလား။ကဘာကြီးကငါတို့နဲ့အတူရှိနေသေးပါလားဆိုတဲ့စိတ်ဓာတ်ခွန်အားမျိုးတော့အနည်းဆုံးရပါတယ်။အဲ့ဒါဟာကျွန်တော်တို့ရှေ့ဆက်ပြီးတော့တိုက်ပွဲဝင်ဖို့စွတ်လွတ်ရုန်းကန်မှုအတွက်ကြီးစွာသောအထောက်ပံ့နေဖြစ်ခဲ့ပါတယ်။အဲ့အတွက်ကျွန်တော်ဒီတိုက်ပွဲဝင်ခဲ့တဲ့ရဲဘော်တွေအားလုံးကိုစားသူတို့ရဲ့မိသားစုအားလုံးကိုစားဒီမိုကရေစီမြန်နိုးတဲ့မြန်မာပြည်သူပြည်သားများအားလုံးရဲ့ကိုစားကျွန်တော်ကျေးဇူးတင်ကြောင်းပြောလိုပါတယ်
။ကိုမေကိုနိုင်ကိုဒီမိုကရေစီစုပီအက်တဲ့အခမ်းအနားမတိုင်ခင်မှာတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးကိုမေကိုနိုင်အပြင်သူနဲ့တူအမေရိကန်ပြည်သားစုကိုရောက်ရှိနေတဲ့88မျိုးဆက်ခေါင်းဆောင်တို့ဦးဖြစ်တဲ့ကိုကိုကြီးနဲ့ NED အဖွဲ့ရဲ့အာရှနဲ့ကမ္ဘာရေးရလုပ်ငန်းများဆိုင်ရာအကြီးအကဲညွှန်ကြားရေးမှူး Brian Joseph တို့လည်းပါဝင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဟာအရင်ကတည်းကစာရင်တိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့ဒင်းပြချက်ပြိဒီမိုကရေစီရတဲ့အဆင့်ကိုရောက်ဖို့ကတော့အများကြီးရှေ့ဆက်ဆောင်ရွက်ရအောင်ပါဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်ကိုကိုကြီးကပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာပြောကြဆိုဆိုရင်ဒီမိုကရေစီအခင်းကျင်းနဲ့ဝေးခဲ့တာကျွန်တော်တို့တသက်ပေါ့နော်။အဲ့တော့အခုမှစပြီးပြောင်းတဲ့အချိန်မှာပုံမှန်မဟုတ်တဲ့အခြေအနေတွေနောက်ပြပြပြောင်းလဲမှုနဲ့အဆင့်သင့်မဖြစ်သေးတဲ့institution ပေါ့နော်ဆိုအဲ့ဒီအခက်ခဲတွေတော့ကျွန်တော်အများကြီးရှိနေတယ်ပေါ့ဒါပေမဲ့ဘာပဲပြောပြောလက်ရှိဒါနိုင်ငံရဲ့ထိပ်ပိုင်းတာဝန်ယူထားတဲ့သူတွေကိုလည်းကပြည်ပြောင်းလဲမှဖြစ်မယ်ဆိုတော့အတိပေါ့နော်အဲ့ဒါရှိလာတာဟာဒါတိုးတက်မှုပေါ့ဆိုတော့နောက်တစ်ခုကတော့ပုံသဏ္ဍာန်အားဖြင့်ဒီအာဏာခွဲဝေခြင်းတုံးတဲ့ပုံသဏ္ဍာန်တစ်ခုတော့ပေါ်လာတယ်ဒါပေမဲ့ဒင်းပြစ်ချက်ပြစ်ဒီမိုကရေစီတော့မဟုတ်သေးဘူးကျွန်တော်တို့ကဟိုဆက်ကူးမကူးကာလတစ်ခုထဲမှာကျွန်တော်တို့ရောက်နေတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်တို့ဒီမိုကရေစီရင့်ကျက်ပြီးသားဖြစ်တဲ့လူအမေရိကန်ကိုလာပြီးတော့လေ့လာခွင့်ရတယ်။နောက်ဒီမှာရှိတဲ့နိုင်ငံတကာမိသားစုတွေနဲ့တွေ့ဆုံခွင့်ရတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့အခြေအနေတွေကိုပြောပြခွင့်ရတယ်။နောက်နိုင်ငံတကာရဲ့အကူအညီတွေအတွေ့အကြုံတွေကကျွန်တော်တို့အတွက်အင်မတန်အထောက်အကူဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့ပို့ပြီးတော့လေးလေးနက်နက်ခံစားမိရ
။ဒီမနေ့ကကျင်းပတဲ့အခမ်းအနားကိုအမေရိကန်နိုင်ငံရေးမှဩဇာညောင်းတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းလွှတ်တော်သဘာပတိဟောင်းနက်စီဘလူးစီနဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ဂျိုးဆက်ခရော်လီတို့လည်းတက်ရောက်အမှာစကားပြောကြားခဲ့ကြတာပါ။မြန်မာနိုင်ငံတွေးတိုးတက်ပြောင်းလဲမှုတွေဟာအားရစရာကောင်းတဲ့တစ်ချိန်ထဲမှာဒီတိုးတက်မှုတွေမှန်ကန်တဲ့လမ်းကြောင်းပေါ်မှာဆက်ပြီးတော့ရှိသွားနိုင်ဖို့မှာတော့ရှေ့ဆက်ဆောင်ရွက်စရာတွေအများကြီးရှိနေသေးတဲ့အကြောင်းအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကပြောသွားပါတယ်
။ Despite all the extraordinary progress we've seen, it's critical that the government of Burma continue to carry out its commitments to advance the important reforms.
ထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေရှိနေပေမယ့်မြန်မာအစိုးရအနေနဲ့လက်ရှိပြုပြင်ပြောင်းလဲမှုတွေကိုတနည်းတန်ခံခဲ့မှာမှလည်းရှေ့ဆက်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်မှုတွေရှေ့ဆက်နိုင်မှုဒါအသိကိုအရေးကြီးပါတယ်။ဥပမာမြန်ဆန်ပြည်ရလဒ်ကောင်းလေးရှိတဲ့ဆောင်ရွက်ချက်တွေမြန်အောင်အရေးကြီးပါတယ်။နိုင်ငံရေးကျင်းသားတွေပြန်လွတ်ပေးဖို့လိုသလိုမြန်မာနိုင်ငံထဲမှာကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးယုံဖွင့်ပေးတင်တာကြားပါပြီ။မြန်မာနိုင်ငံအနေနဲ့လမ်းကြောင်းမှန်ပေါ်မှာဆက်ပြီးသွားနိုင်မှုအများကြီးဆက်လုပ်ရပါအောင်မယ်။
လွှတ်တော်သဘာပတိဟောင်းနက်စီဘလူးစီကလည်းမြန်မာနိုင်ငံအတွင်းကနိုင်ငံရေးအကျဉ်းသားတွေကိုကမ္ဘာကြီးကမေ့မထားပါဘူးလို့ပြောသွားပါတယ
်။ If you think the names of these prisoners will be forgotten, don't even think of telling them that because they will not be. And if that means we have to read
ဒီအကျဉ်းသားတွေရဲ့နာမည်ကိုလူတွေကမေ့လိုက်ကြပြီလို့ရှင်တို့ထင်ရင်တော့ကျမကိုဒီကိစ္စပြောဖို့မစင်စားပါနဲ့တော့မှားပါလိမ့်မယ်။သူတို့ကိုဘယ်တော့မှမေ့ပြလိုက်မှာမဟုတ်ပါဘူး။ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်သူတို့ကိုအမှတ်ရနေမှာပါ။ဒါကိုပြသဖို့အတွက်လဲခုလိုဂုံပြူပွဲတွေဖြစ်လာရတာပါ
NDD အဖွဲ့ဥက္ကဋ္ဌခါကက်ရှမန်ကလည်း မြန်မာနိုင်ငံရဲ့ကြိုးတက်မှုဟာခေတ်သစ်ဒီမိုကရေစီရဲ့အောင်မြင်မှုတွေကိုပြောကြားတဲ့အခါသိကိုကောင်းတဲ့နမူနာတစ်ခုဖြစ်တယ်လို့ဆိုသွားပြီးတော့ဒီတိုးတက်မှုတွေရှေ့ဆက်ခိုင်မာဖို့မှာတော့လှုပ်ဆောင်စရာတွေအများကြီးရှိနေတော့မယ်လို့သတိပေးပြောသွားခဲ့ပါတယ်ဒီကနေ့ကဒီမြန်မာနိုင်ငံလူမှုနယ်ပယ်အသီးသီးမှာတက်ကြွလှုပ်ရှားသူ၅ဦးကိုပထမဆုံးအကြိမ်ဖြစ်နေ NDT ရဲ့နှစ်ပတ်လည်ဒီမိုကရေစီစုချိန်မြင့်ခဲ့တာဖြစ်ပါတယ်။ဒီအထဲမှာတော့အခုကိုမီကိုနိုင်တဲ့အတူရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွတ်ထွန်းဦးဒေါက်တာစင်တီယာမောင်ဦးကျော်သူနဲ့ဦးအောင်တင်တို့ပါဝင်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြုလုပ်ခဲ့တဲ့အဲ့ဒီစုပေးပွဲအခမ်းအနားကိုတော့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲအဲ့ဒီအချိန်ကဒီအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်လည်းတက်ရောက်ဂုဏ်ပြုခဲ့ပါသေးတယ်ရှင်။